Series.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဇွန်လ2ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမ Thank you ထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်မြောက်မဲ့အကြောင်းအမေရိကန်သမ္မတကမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue မှာတော့ရိုဟင်ဂျာအရေးကိစ္စကိုအထူးအလေးထားဆွေးနွေးနေကြပါတယ်။ဒီသတင်းအနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့အတူပြညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုနားဆင်ရမှာကတော့ဒီကနေ့ဂျွန်လ2ရက်နေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့တက္ကသိုလ်ဝင်အောင်စည်းရင်းတွေကိုမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီနှစ်အောင်ချက်ရာဂိုင်နှုန်းကတော့32ရာဂိုင်နှုန်းကျော်ပဲရှိပါတယ်။
ဒီနေ့ဆိုလို့ရှိရင်32ရာဂိုင်နှုန်းပဲအောင်တယ်ဆိုတာကတကယ်တမ်းကျတော့ဟိုအောင်နိုင်ရည်ရှိရာဂိုင်နှုန်းများတယ်အောင်နိုင်မှုအရေးကြီးရှိတဲ့ကျောင်းသားတွေအသာကျကုန်ကြတာကျွန်တော်တွေ့ရတယ်။နောက်လာမယ့်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ထိုင်းမြန်မာနယ်စပ်ကနေပြီးတော့မြန်မာအစိုးရစစ်တဲ့စာမွေးတွေကိုတွားရောက်ဖြေဆိုကြတဲ့ကျောင်းသားတွေရဲ့အောင်ချက်ရာဂိုင်နှုန်းကမနှစ်ကထက်ပိုတိုးလာတဲ့သတင်းကိုနားဆင်ရဖို့ရှိသလိုနိုဝင်ဘာလမှာကျင်းပတော့မယ့်ဂျားဖြတ်ရွေးကောက်ပွဲကြိုသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
။မြောက်ကိုရီးယားမှာဒုတိယအာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဖော်ပြပြောဆိုခံရတဲ့ဗိုလ်ချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ပီရိုသမ္မတရုံးကန်မှာမနေ့တောက်ချာနေတုန်းကမိနစ်80ကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာဇွန်လ10ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ပီရိုတောင်ပတ်မြက်ခင်းပြင်မှာစောင့်နေကြတဲ့သတင်းထောက်တွေကိုကြေညာခဲ့ပါတယ်။ဒါပေမဲ့လည်းဒီထိပ်သီးစီးပွဲဟာအစပြုံးမှုတစ်ခုပဲဖြစ်မယ်လို့သမ္မတထရန့်ကဆိုပြီးနျူကလ িয়ার ကင်းမဲ့ရေးမြောက်ကိုရီးယားကသဘောတူလာဖို့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေလိုအပ်ဖွယ်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ဇွန်လ10ရက်နေ့မှာတွေ့ပြီးတာနဲ့တခုခုအပေါ်လက်မှတ်ထိုးကြမှာမဟုတ်ပါဘူး။လုပ်ငန်းစဉ်တစ်ခုကိုကျွန်တော်တို့စကြမှာဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။အစီအဝေးတစ်ခုတည်းနဲ့ဖြစ်သွားလိမ့်မယ်လို့ဘယ်တော့မှသူမပြောဘူးလို့သမ္မတထရန့်ကပြောပြီးဒါပေမဲ့လည်းအဆုံးသတ်မှာတော့အောင်မြင်မှုရှိတဲ့လုပ်ငန်းစဉ်တစ်ခုဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုသွားပါတယ်။ဒီတွေ့ဆုံပွဲကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ပြီးကင်ဂျွန်အွန်းရေးပေးလိုက်တဲ့စာကိုအဲ့ဒီတွေ့ဆုံပွဲအတွင်းမှာကင်ယောင်ချိုကသမ္မတထရန့်ကိုကိုယ်တိုင်ပေးအပ်ပါတယ်။သမ္မတထရန့်ကအဲ့ဒီစာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောပြီးဘာရေးထားတယ်ဆိုတာကိုထုတ်မပြောဘဲတိတ်မကြခင်မှာထုတ်ပြန်ပေးပွဲရှိတယ်လို့ပြောဆိုထားပါတယ်ရှင်။
ပိုင်နဲ့နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်ထဲကျွန်းတွေပေါ်မှာတရုတ်နိုင်ငံဘက်ကစီးရဲအင်အားတိုးချဲ့လာတဲ့လို့ရကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဝေဖန်လိုက်တယ်လို့လက်တလောတက်ဆင်လိုက်တဲ့လက်နက်တွေဟာဘေးပတ်ဝန်ကျင်နိုင်ငံတွေကိုချိန်ချဖို့ရည်ရွယ်ရင်းဖြစ်တယ်လို့ပြောပါရယ်။စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းစနေနေ့ကအဲဒီလိုပြောဆိုသွားတာပါ။ Indo-Pacific ဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ပွင့်လင်းပြီးကျယ်ပြန့်တဲ့မဟာဗျူဟာတွေကိုလည်းဝန်ကြီးမက်ဒစ်ကချပြခဲ့တာပါ။တရုတ်တို့ရဲ့တောင်တရုတ်ပင်လယ်ဆိုင်ရာမူဝါဒတွေဟာအမေရိကန်တို့ရဲ့ပွင့်လင်းတဲ့မဟာဗျူဟာနဲ့လုံးဝဆန့်ကျင်နေတဲ့အတွက်တရုတ်တို့ရဲ့ကျယ်ပြန့်တဲ့ရည်မှန်းချက်ကိုမေခွန်းထုတ်ဖို့လိုကြောင်းလည်းဝန်ကြီးမက်ဒစ်ကပြောပါရယ်။တရုတ်တို့တက်ဆင်လိုက်တဲ့လက်နက်တွေထဲမှာတော့တင်ပေါ်ဖြတ်မြေပြင်ဝေဟင်းပစ်မီဆိုင်တုံးတွေ electronic ဆက်သွယ်မှုတွေကိုကြားဖြတ်နှောက်ယှက်တဲ့ကိရိယာတွေကိုထည့်သွင်းပြောဆိုသွားတဲ့အပြင် Vietnam ကမ်းခြေအနီးပါဆက်ကျွန်းတွေပေါ်ကိုပုံကျဲလျင်တစ်စင်းဆင်းသက်ခဲ့တဲ့ကိစ္စကိုလည်းဝန်ကြီးမက်ဒစ်ကအလေးပေးပြောဆိုသွားပါရယ်။ American ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားမကြခင်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲအပေါ်ကဘာကအာရုံစိုက်နေချိန်မှာဒီနေ့ Shangri-La Dialogue ဆွေးနွေးပွဲကတော့ Indo-Asia Pacific ဒေသရဲ့ရေရှည်အနာဂတ်ရေးရာတွေနဲ့ဩဇာချဲ့ထွေလာနေတဲ့တရုတ်နိုင်ငံနဲ့ဘယ်လိုဆက်ဆံမလဲဆိုတဲ့ကိစ္စတွေကိုအဓိကအာရုံထားဆွေးနွေးခဲ့ကြပါတယ
်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးချဖို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအသိပေးပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ဝင်ကြီးကသတိပေးလိုက်တာဖြစ်ပါတယ
်။ Selain itu kita juga perlu menaruh perhatian khusus terhadap krisis Rohingya di Rakhine State Myanmar.
မြန်မာနိုင်ငံတွင်းကရိုဟင်ဂျာပြည်ပခန့်မှာဖြစ်ထွန်းမှုတွေကိုသတိထားပြီးအထူးအလေးပေးကြရပါမယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စကိုကူညီထောက်ပံ့ပေးရုံနဲ့မဟုတ်ဘဲ အခိုင်အမာအရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်ထီထီရောက်ရောက်မကင်တွယ်နိုင်ဘူးဆိုရင်ဒီဒုက္ခသည်တွေကိုအစ္စလာမ်မင်အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ကွန်းရက်ကိုဖျက်ချတဲ့အနေနဲ့စူးစောင်းရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကသတိပေးတာဖြစ်ပါတယ်အရှလုံချွေးဆရာညီလာခံရှန်ဂရီလာဒိုင်ယလော့ဂ်မှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာကြက်ချင်ဤအသင်း ICRC အကြီးအကဲကလည်းလုပ်ငန်းစဉ်၃ရက်ကိုအဆိုပြုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြသူတွေကိုဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနပြန်နိုင်ရေးဆောင်ရွက်ပေးဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအပြည့်အဝမြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးထောက်ပံ့ပေးဖို့လုံခြုံရေးဆောင်ရွက်ချက်တွေမှာအရက်သားတွေကိုပြစ်မှတ်မထားဘဲလူသလောက်ပဲအင်အားသုံးဖို့စတာတွေကို ICRC အကြီးအကဲကဆွေးနွေးခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေဆန္ဒလျောက်ဌာနပြန်လာမယ်ဆိုရင်အလုံးကိုပြန်လည်လက်ခံဖို့မြန်မာဖက်ကဆန္ဒရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုယုံဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုကြောင်း Reuters သတင်းကဖော်ပြပါရယ်စင်ကာပူမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအခုလိုပြောဆိုခဲ့တာပါရခိုင်ပြည်နယ်တွင်အခြေအနေတွေကြောင့်ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့ကာကွယ်ပေးဖို့တာဝန်ရှိမှုအထူးပီလုပ်ငန်းစဉ်ကိုသုံးလာရနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်သလားဆိုပြီးမြန်မာအစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတန်းထွန်းကိုမေးမြန်းခဲ့ကြတာပါလူ9သိန်းကိုသူတို့ဆန္ဒအလျောက်ဌာနပြန်မို့မယ်ဆိုရင်ကျွန်တော်တို့အနေနဲ့လက်ခံလို့တဲ့ဆန္ဒရှိနေတယ်အဲ့ဒါကိုလူမျိုးစုလိုက်ရှင်းလင်းမှုလို့ခေါ်နိုင်သလားဆိုပြီးအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောဆိုခဲ့တာပါရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်တုံ့ပြန်တဲ့နယ်မြေရှင်းလင်းရေးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့ကော်မရှင်တရဖွဲ့စည်းမဲ့အစည်းအဝေးမြန်မာဘက်ကအရှင်းပြခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တာတွေအပေါ်ပုံဖော်နေကြတာတွေကပြည်စုံမှုမရှိဘဲလန့်လွဲနေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါရယ်။ရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခဖြစ်နေတယ်ဆိုတာကိုမြန်မာဘက်ကညှင်းဆိုနေတာမဟုတ်ကြောင်းရခိုင်ပြည်နယ်ရင်းကမွတ်စလင်တွေအတိဒုက္ခရောက်နေတာကိုလည်းမငြင်းကြောင်းဗုဒ္ဓဘာသာဝင်ရခိုင်တွေဟိန္ဒူတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေလည်းအတူဒုက္ခခံစားနေရတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါရယ်။စစ်တပ်ဟာနိုင်ငံကိုကာကွယ်ဖို့တာဝန်ရှိကြောင်းဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုမှာတရားဥပဒေနဲ့မညီတဲ့လုပ်ရပ်တွေပေါ်ပေါက်ခဲ့ရင်အရေးယူမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကပြောဆိုခဲ့ပါရယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်စပိန်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပီဒရိုဆန်ချက်စ်ကဒီကနေ့စနေနေ့မှာဝန်ကြီးချုပ်တဲ့အဖြစ်ကျန်းသစ်စာကျင်းဆိုပါတယ်။အရင်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကတော့ပြီးခဲ့တဲ့တောက်ချန်နေထုံးကလွတ်တော်မှာအယုံအကြည်မရှိအဆိုရှုံးနိမ့်ခဲ့ပြီးတဲ့နောက်ယာရုကဖယ်ရှားခဲ့ရတာဖြစ်ပါတယ်။မြို့တော်မက်ဒရစ်အနီးကဇာဇွဲလာနန်းတော်မှာစပိန်ဘုရင်ဆက်ထမမြောက်ဖိလစ်ရဲ့ရှေ့မှောက်မှာကျန်းသစ်စာကျင်းဆိုခဲ့တာပါ။အောက်လွတ်တော်အမှတ်နေရာ350ရှိတဲ့အထက်ဆန်ချက်စ်ကထောက်ခံမဲ့180ကန့်ကွက်မဲ169မဲနဲ့ဂျာနီမဲတမဲတို့ရရှိပြီးတော့အနိုင်ရသွားတာဖြစ်ပါတယ်။ဆယ်စုနှစ်လေးခုသက်တမ်းရှိပြီဖြစ်တဲ့စပိန်နိုင်ငံရဲ့ဒီမိုကရေစီစနစ်အတွင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့တာဝန်ထမ်းဆောင်ဆဲခေါင်းဆောင်တဦးကိုပထမဆုံးအကြိမ်ဖြစ်ယာရုကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းရာဂျွိုင်းရဲ့ဗဟိုလက်ရာဝါဒပေါ်ပူလာပါတီကပါတီဝင်ဟောင်းနေပါဝင်ပတ်သက်တဲ့အဂတိလိုက်စားမှုကိုပြည်တံစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်သက်တမ်း6နှစ်ရှိပြီဖြစ်တဲ့ရာဂျွိုင်းလဲမဲခွဲမှုမှာရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ဆိုရှယ်လစ်အလို့သမားပါတီရဲ့အကြီးအကဲဆန်ချက်စ်ကတော့အနာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်အလွန်1980ပြည့်နှစ်နောက်ပိုင်းဒီမိုကရေစီစနစ်ကျင့်သုံးလာခဲ့တဲ့စပိန်နိုင်ငံရဲ့ခုနှစ်ဦးမြောက်ဝင်ကြီးချုပ်ဖြစ်လာခဲ့ပါတယ်ရှင်။
တရုတ်နိုင်ငံရဲ့ဆက်မှုနီးပညာဆိုင်ရာအစီအမံတင်ဖို့ကုန်တွေကိုအမေရိကန်ပြည်ထောင်စုကအခွန်တိုးကောက်မယ်ဆိုတော့ကုန်သွယ်ရေးဆိုင်ရာတင်မာမှုတွေတကြောပြန်ဖြစ်ပေါ်လာပါတယ်။ဒီအချိန်မှာပဲအမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးဝယ်ယူမယ်လို့တရုတ်တို့ဘက်ကကြေညာပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross တရုတ်နိုင်ငံဘီဂျင်းမြို့ကိုဒီကနေ့ရောက်ရှိပါတယ်။အမေရိကန်ပြည်ထောင်စုနဲ့မနစ်ကကုန်သွယ်ရမှာတရုတ်ဘက်ကဒေါ်လာ385တရမနှစ်ဘီလီယံဖို့စံချိန်တင်ကုန်သွယ်ရေးပုံငွေပြခဲ့တဲ့အတွက်နှစ်နိုင်ငံကြားနိုင်ငံရဲ့အရာတင်မာမှုတွေဖြစ်ပေါ်လာတာပါ။အဲဒီလိုနှစ်နိုင်ငံကြားကြီးမားတဲ့ကုန်သွယ်ရေးဆိုင်ရာကွာဟချက်ကြောင့်အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးဝယ်ယူမယ်လို့မေလ19ရက်နေ့ကတရုတ်တို့ကကြေပေးပြောဆိုထားတဲ့ကိစ္စကိုအသေးစိတ်ညင်နိုင်ကြမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာလုတ်ကိုင်းနေတဲ့ပြည်ပကုမ္ပဏီတွေစီကအမေရိကန်ရဲ့အစီအမံနည်းပညာတွေကိုခိုးယူတာဒါမှမဟုတ်လွှဲပြောင်းပေးဖို့အတင်းကြပ်ဖိအားပေးခဲ့တယ်လို့ပြောဆိုချက်တွေထွက်ပေါ်လာတဲ့အတွက်ဆက်မှုနည်းပညာတွေပါ ဲ့တရုတ်သွင်းကုန်ဒေါ်လာဘီလျံ50အပေါ်မှာခုန်ကောက်ခံမယ်ဆိုပြီးသမ္မတထရမ့်ကပြောဆိုခဲ့တဲ့အတွက်အခုဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့တွေးဟပွားစရာတွေဖြစ်ပေါ်လာပါတယ်။ကုသရေးဝန်ကြီးဝင်းကြီးဝီလ်ဘာရော့စ်နဲ့တရုတ်ဒုဝန်ကြီးချုပ်လီဟူရိုလည်းမနက်ဖြန်သတင်းတွေနဲ့မှတွေ့ဆုံဖို့ရှိနေပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းတလွှားမှာမုန်တိုင်းတန်ကြောင့်အနည်းဆုံး18ဦးသေဆုံးပြီးအပျက်အစီးတွေလည်းရှိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ Uttar Pradesh ပြည်နယ်မှာမနေ့တောက်ချနေ့နှောင်းပိုင်းတနာရီမိုင်60နှုန်းနဲ့မုန်တိုင်းတိုက်ခတ်ခဲ့တာကြောင့်နိုင်ငံနေဓာတ်တိုင်တွေထောင်နဲ့ချီတဲ့တစ်ပင်တွေလဲပြိုခဲ့တာပါ။ Uttar Pradesh ပြည်နယ်မှာလူ16ဦးသေဆုံးပြီးမုန်တိုင်းကြောင့် New Delhi မှာ2ဦး၊နောက် Chandigarh မှာ2ဦးသေဆုံးခဲ့ရပါတယ်ရှင်။
မလေးရှားနိုင်ငံမှာ Honda ကားပိုင်ရှင် 9,000 ကျော်လို့ဟာချိုးဝင်မှုရှိနေတဲ့တက္ကတာလေအိတ်တွေကိုအစာမထိုးဘူးဆိုရင်ပြစ်ဒဏ်ပေးခံရမယ်လို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးကပြောပါရယ်။ဒါဟာမလေးရှားနိုင်ငံမှာရင်မတော်တဆမှုကြောင့်တည်ဆုံမှုရော့ကျသွားအောင်တိတိယောက်လှုပ်ဆောင်လိုက်တာလည်းဖြစ်ပါရယ်။ရင်မတော်တဆမှုကြောင့်လူ9ဦးတည်ဆုံခဲ့ရတဲ့ဖြစ်ရပ်ဟာအပြစ်အနာစာရှိနေတဲ့ကားလေအိတ်တွေနဲ့ဆက်ဆံနေတယ်လို့ဆိုပါရယ်။ကွာလာလမ်ပူးမြို့အနီးမှာ Honda ကားသိမ်းပေါက်ပြီးတော့မေလ29ရက်နေ့ကလက်တလောတည်ဆုံသွားသူကတော့အသက်23နှစ်အရွယ်ကျောင်းသားတဦးဖြစ်ပါရယ်။ဒါဟာတိနဲ့အတွင်းဒုတိယတည်ဆုံမှုလည်းဖြစ်ပါရယ်။ကားလေအိတ်တွေအစားထုတ်ဖို့ကားပိုင်ရှင်9,000ကျော်ကိုအကြောင်းကြားရပေမဲ့လည်းပြန်ပြီးအကြောင်းပြန်လာတာမရှိသေးတယ်လို့လိုက်နာမှုမရှိရင်လှမ်းခွန်ဆောင်ခွင့်တက်တန်းတို့မပေးဘူးလို့တရုတ်ပို့ဆောင်ရေးဝန်ကြီးအန်တနီလော့ကပြောပါရယ်
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းတွေတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝင်တဲ့ဆာမွေအောင်စင်းမှာအောင်ချက်ရာဂိုင်နှုန်းနည်းနည်းကျသွားပေမဲ့အရင်လိုကြက်ဖြေစနစ်လိုမဟုတ်ဘဲနဲ့ကိုပိုင်အတွေးခေါ်ရင်းနဲ့ဖြေဆိုနိုင်ကြရေးပညာရေးစနစ်ကိုပြောင်းလဲထားတဲ့အပြင်ရှေ့လာမယ့်ပညာသင်နှစ်တွေမှာအောင်ချက်ပိုပြီးတော့ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကပြောပါရယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုတိထက်ပိုပြီးတော့အမှန်တကယ်ကောင်းမွန်အောင်လို့တာဝန်ရှိသူတွေအားလုံးကဝိုင်းမီစူးစမ်းဖို့လိုတယ်လို့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲမှုအကဲခတ်တွေကတိုက်တွန်းပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်ဒီကနေ့ဂျွန်လာ၂ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့တက္ကသိုလ်ဝင်10တန်းဆာမွေအောင်စင်းတွေကိုမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အောင်ချက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းနဲ့အောင်ကြပါတယ်။2018ခုနှစ်မတ်လတုန်းကစစ်ဆေးခဲ့တဲ့တက္ကသိုလ်ဝင်ဆာမွေတွေကိုနိုင်ငံရခြားကဖြည့်ဆို့သူတွေအပါအဝင်ပြည်내နဲ့တိုင်းအသီးသီးကဝင်ရောက်ဖြည့်ဆို့သူပေါင်း 38,000 ကျော်မှ 25,000 ကျော်အောင်မြင်တယ်လို့မြန်မာနိုင်ငံစာစစ်ဦးစီးဌာနကနေတတိုင်းမီလုံးကတိုင်းခရိုင်စာသင်ကျောင်းတွေမှာအောင်စင်းရင်းတွေအတီးတီးထုတ်ပြန်လိုက်တာဖြစ်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့အောင်ချက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းဖြစ်ပြီးအရင်နှစ်အောင်ချက်ကတော့ 33.89 ရာဂိုင်နှုန်းဖြစ်လို့ရာဂိုင်နှုန်းကတော့ညွန်နေပါတယ်ဒါပေမဲ့တက္ကသိုလ်ဝင်ဆာမွေတွေကိုအရင်ပုံစံကြက်ဖြေထက်စားလို့ရှိရင်ကိုပိုင်တွေးခေါ်နဲ့ဖြေဆိုးနိုင်အောင်မေးခွန်းပုံစံပြောင်းလဲထားပြီးဒီနှစ်အောင်ချက်ရာဂိုင်နှုန်းကိုအခြေခံပြီးတော့အခုလာမယ့်ပညာသင်နှစ်အတွက်ပို့ပြီးတော့အောင်ချက်ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်ခင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။ညွှန်ကြားပြရပါဘူး။သူတို့ဒီပြတ်ထမ်းရဲ့ပေါင်ထဲကနေပြီးတော့ကိုယ်ပိုင်တွေးခေါ်လို့ရတဲ့ကိုယ်ပိုင်တွေးခေါ်ပြီးဖြေနိုင်အောင်လို့သူတို့သင်ထားဖို့ညွှန်ကြားပြရပါ။ဖြည့်နှစ်မှာကျွန်တော်တို့လေးခွန်းပုံစံလေးတွေကြောင်းထားပါတယ်။ကိုယ်ပိုင်တွေးခေါ်လေးတွေရတာလေးခွန်းလေးတွေဖြည့်ထားတာပေါ့ဗျာ။သူတို့ကတော့သင်တော့အခက်အခဲကြီးမဟုတ်ပါဘူး။လေးခွန်းလေးတွေကြောင်းပြီးတော့ကိုချက်ထားပါလေတရားရခိုင်လုံးမိဘတစ်ခုလုံးကြီးကိုဟိုကပြက်ပြီးဖြေရတဲ့ဥစ္စာမဟုတ်တော့ဘဲနဲ့လည်းဆင်းရဲပေါ်ကမိဘအားလုံးကတော့ဘဝကြီးခေါ်ရဖြေရမှာမဟုတ်ဘူးအရင်တော့လည်းပြန်ဖြေတော့မဟုတ်ဘဲနဲ့နည်းနည်းလေးပို့ပြီးအတွေးခေါ်ပိုင်းပါလာအောင်ဆရာသမားလေးကပြန်ထားပါလေက
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဒီနေ့ဒီတက္ကသိုလ်ဝင်ဆောင်ပွဲရဲ့ရလဒ်နဲ့ပတ်သက်ပြီးတော့ဆရာကျင်းနဲ့အားရမှုရှိပါလားဆရာဟုတ
်ဒီနေ့အောင်ကျင်းနဲ့ပတ်သက်လို့ရှိပါတယ်ဒီနေ့အရင်နေ့တော့ဒီတိုးတက်လာပါလေအောင်ကျက်ကလည်းကျွန်တော်တို့အောင်ကျက်ညအောင်တမင်မုံခဲနဲ့သူ့ရဲ့စီစဉ်နိုင်မှုကတော့တိုးထားတာပါဗျ။ဟု
တ်ကဲ့ပါရှင်။အဲ
ဒီလက်ပါ
အခုလိုတက္ကသိုလ်ဝင်ဆောင်ပွဲတွေကိုမေးခွန်းထုတ်တဲ့ပုံစံဖြေဆိုနည်းစနစ်တွေစမ်းသပ်ပြောင်းလဲလာတဲ့အတွက်ဆောင်ပွဲရလဒ်တွေအပေါ်မှာတက်ရောက်မှုတွေဖြစ်ပါတယ်လို့တက္ကသိုလ်ဝင်ဆောင်ပွဲဖြေဆိုမဲ့ကျောင်းသားတွေကိုအနီးကပ်ကူညီပို့ချပေးခဲ့တဲ့အိုးဝေပညာဒါနပညာသင်ကျောင်းရဲ့တာဝန်ခံလည်းဖြစ်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ကိုမင်းသွေးသစ်ကသုံးသပ်ပါတယ်
မေးခွန်းပုံစံနည်းနည်းပြီးခဲ့တဲ့
ဆောင်ဝဲမှာနည်းနည်းပြောင်းသွားတယ်ဒီလာမယ့်နှစ်ပေါ့ဒီနှစ်ကစပြီးတော့မေဖို့ဘာသာစုံမေဖို့ပုံစံလုံးဝချိန်သွားပြီးတော့အမှတ်ပေးစစ်ပုံစံမှာပြောင်းသွားမယ်ဆိုတာကိုကျွန်တော်သိရတယ်ဒါပညာရေးပြုပြင်တာရဲ့စနစ်တည်းရဲ့ဖြစ်တဲ့အတွက်ဒီပညာရေးပြုပြင်တဲ့နေရာမှာဒီစကူမကူကာလမှာတော့ခုလိုမျိုးဖြစ်လေဖြစ်တာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကမကြာခဏဆန်းနေတယ်ဆိုရင်တော့ဒါပြဿနာရှိသွားပြီ။ကျောင်းသားတွေကဂျာလေးကမိသားပဲဖြစ်မယ်ပေါ့လေ။ဒီနေ့ဆိုလို့ရှိရင်၃၂ရာခိုင်နှုန်းပဲအောင်းနေဆိုတာကတကယ်တမ်းကျတော့ဟိုအောင်းနိုင်ရှိရာခိုင်နှုန်းများတယ်။အောင်းနိုင်ကြီးအောင်းနိုင်မှုအရေးကြီးတဲ့ကျောင်းသားတွေကအစာကျကုန်ကြတာကျွန်တော်တွေ့ရတယ်။နောက်လာမယ့်တက္ကသိုလ်ဝင်ဆောင်ပွဲတွေမှာအောင်းကျရာခိုင်နှုန်းဒီထက်ပိုများပြားအောင်နောက်ပြီးတော့အရေးကြီးတဲ့လူတိုင်းတက္ကသိုလ်ဝင်ဝင်တက္ကသိုလ်တက်ခွင့်ရအောင်လို့တော့ဆောင်ပွဲပုံစံကိုအောင်းမှန်နဲ့ဆုံးဖြတ်တဲ့ပုံစံမဟုတ်ဘဲနဲ့စနစ်ကိုလည်းတကယ်ကျောင်းသားတွေရဖို့ဆိုပြုပြင်ကျောင်းလေးပြီးလို့လည်းလို့အကြံပေး
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစိမ့်မြင့်ပညာရေးစနစ်တရပေါ်ထွန်းလာနိုင်အောင်နဲ့အရေးချင်းပြည့်မီတဲ့ကျောင်းသူကျောင်းသားတွေဖြစ်လာအောင်ဒီထက်ပိုပြီးတော့စနစ်ကြတဲ့ပညာရေးစနစ်ဖော်ဆောင်ပေးဖို့ကလည်းအရေးတကြီးလိုအပ်နေပြီလို့ပညာရေးပြုပြင်ပြောင်းလဲရေးတောင်းဆိုတိုက်ပွဲဝင်ခဲ့သူတဦးဖြစ်တဲ့ကိုမင်းသွေးတစ်ကတိုက်တော်ပါတယ
်ကျွန်တော်အကြံပြုချင်တာကတော့ဟိုနှစ်ချက်ပါတစ်ချက်ကစည်နာတကယ်ထားဖို့လိုတယ်နောက်တစ်ချက်ကတော့အမှန်တကယ် reality ပြောင်းလဲဖို့လိုပါတယ်ဟိုအပေါ်ယံပြုပြင်ပြောင်းလဲမှုကျောင်းဖို့လို့နောက်ပြီးတော့ပညာရေးကဏ္ဍကိုကောင်းလို့ရရာကျွန်တော်ကြိုးစားတဲ့အခါလာပြီးတော့ဆန်းသက်တဲ့အခါမှာဒီညီဆန်းခင်းပြူဖြစ်နေတဲ့အပေါ်မှာကျွန်တော်တစ်လျှောက်လုံးကျောင်းသားမျိုးဆက်တွေကအဲဒီတစ်ဆက်ပြီးတစ်ဆက်ကစားကောင်းနေဖြစ်နေတာဆန်းသက်ခံစားကောင်းနေဖြစ်နေအဲ့တော့ကိုယ်နိုင်ငံနဲ့တကယ်ကိုက်မဲ့စနစ်ကိုပညာရှင်တွေပါဝင်ကျောင်းသားတွေပါဝင်ဆရာတွေပါဝင်အားလုံးစုပြီးတော့ research လုပ်ပြီးတော့အဲ့ရရလာတဲ့ရလက်ကိုမှကင်လွယ်ပြီးတော့တကယ်တောင်းပြုရင်တောင်းလဲလို့ဒါပေမဲ့ပုံမှန်ပြင်ကောင်းလဲတာမလို့လားဒါဒုတိယချက်အကြံပေးချက်ပထမချက်အကြံပေးချက်ကတော့စေနာထားဖို့လိုပါတယ်ပညာရေးကဏ္ဍကိုကိုကျောင်းသားပေါ်တော့ဒီကျောင်းသားမိဘပြည်သူတွေပေါ်လဲတကယ်စေနာထားဖို့လိုပညာရေးကဏ္ဍအနေနဲ့ရောနိုင်ငံတော်အစိုးရအနေနဲ့ရောပညာဥပဒေတွေချမှတ်တဲ့နေရာမှာကျွန်တော်အကြံပေးချင်တာကစေနာထားဖို့လိုပါတယ်အမှန်တကယ်ကျောင်းလဲဖို့လိုပါတယ
်အထက်တန်းပညာရေးအဆင့်ကနေဘဝတစ်စချိုးပြောင်းလဲမဲ့တက္ကသိုလ်ဝင်စာမွေးအောင်စင်းတွေထုတ်ပြန်တဲ့အခါမှာတော့အောင်ချက်ရာခိုင်နှုန်းဂုံနူးပါဝင်မှုအရေးအတွက်ကြာရှုံးမှုစတဲ့ရလက်တွေကိုအခုလိုမျိုးစာဖြေကျောင်းသူကျောင်းသားတွေကျောင်းသားမိဘတွေနဲ့တနိုင်ငံလုံးကစိတ်ဝင်တစားရင်ခုန်စိတ်လှုပ်ရှားစွာနဲ့စောင့်ကြည့်နေခဲ့ကြပြီးတော့နောက်နှစ်ပညာသင်နှစ်အတည်းအတွက်တက္ကသိုလ်ဝင်စာမွေးဖြေဆိုကြမဲ့သူတွေနဲ့ဆရာဆရာမတွေကကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်တဆက်သေးပါပဲထိုင်းမြန်မာနယ်စပ်ကနေပြီးတော့မြန်မာအစိုးရစစ်စာမွေးတွေကိုဝေရောက်ဖြေဆိုကြတဲ့ကျောင်းသားတွေရဲ့အောင်ချက်ရာခိုင်နှုန်းဘယ်လောက်ရှိသလဲဆိုတာကိုလည်းပြောပြပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလုံသမားတွေရဲ့ဒီမိသားစုဝင်ကလေးတွေကိုမြန်မာအတန်းပညာသင်ကြားပေးတဲ့ကျောင်းတွေမှာအခက်အခဲတွေရှိနေစေဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတက္ကသိုလ်ဝင်တဲ့စာမွေးအောင်မြင်တဲ့အရေးအတွက်ကတော့ပိုပြီးတော့များလာတယ်လို့ထိုင်းနိုင်ငံဒီမဲဆောက်မြို့မှာဖွင့်ထားတဲ့မြန်မာစာသင်ကျောင်းတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံဘတ်ချံမှာတွားပြီးတော့အလုပ်လုပ်နေတဲ့မိသားစုဝင်တွေအတွက်ဖွင့်ထားတဲ့ရွှေပြောင်းအထက်တန်းကျောင်း၃ကျောင်းကနေပြီးတော့မြန်မာအစိုးရစစ်ဆယ်တန်းစာမွေးဝင်ရောက်ဖြေဆိုခဲ့တာမှာတော့20ရာခိုင်နှုန်းကျော်စာမွေးအောင်မြင်ခဲ့တာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းအထက်တန်းကျောင်းတွေကကျောင်းသားကျောင်းသူတွေဟာမြန်မာအစိုးရစစ်စံမှုဘဲတွေဖြစ်တဲ့၄တန်း၈တန်းနဲ့၁၀တန်းစံမှုဘဲတွေကိုကရင်ပြည်နယ်စာစစ်ဌာနကနေဝင်ရောက်ဖြေဆိုခဲ့တာပါ2019-2018ပညာသင်နှစ်အတွက်တက္ကသိုလ်ဝန်ထမ်းစံမှုဘဲကိုဖြေဆိုခဲ့ရမှာတော့ပြီးခဲ့တဲ့နှစ်ခါတည်းအောင်မြင်မှုရာခိုင်နှုန်းတွေအနည်းငယ်ပိုလာတယ်ဆိုပြီးရွှေပြောင်းကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရွာကပြောပါတယ
်ဗမာလေဝါကျောင်း၃ကျောင်းပေါင်းမှ121ယောက်အောင်နာက25ယောက်ရာခိုင်နှုန်းတွေကတော့ 20.66 ပေါ့ဒီကနေ့ကစားရင်တော့နည်းနည်းများလာတယ်ဒါပေမဲ့ဒီပြည်နယ်နဲ့တွေ့ရင်တော့နည်းနည်းတော့နည်းသွားတဲ့ပုံစံမျိုးဖြစ်တယ်လို့ပြောကျွန်တော်တို့မက်ကနန်တော့လည်းနည်းနည်းအောင်မြင်မှုရတဲ့ပုံစံမျိုးဖြစ်တယ်လို့ပြောကျွန်တော်တို့ကတော့မလုံလောက်မှုကတော့အဲ့လိုပေါ့အခက်အခဲတွေကတော့အများကြီးရှိတယ်ပေါ့ဆရာအဓိကတော့ဆရာမလုံလောက်မှုပေါ့ဆရာမလုံလောက်မှုနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီဘက်မှာနေရေးထိုင်ရေးစာသင်တဲ့အခက်အခဲပါညာတွေမှာအများကြီးရှိတာပေါ့
ဂျွန်လ၂ရက်နေ့ကထွက်တဲ့အောင်စင်းမှာတော့သိပ္ပံဘာသာရဲနဲ့အောင်မြင်ခဲ့တဲ့ရှေ့ပြောင်းကျောင်းသားမောင်ရဲစော်ကတော့အဝေးတင်တက္ကသိုလ်ဆက်တက်ဖို့အတွက်ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
ကျောင်းတော့ကျောင်းတော့တောက်ဖို့အတွက်ကျွန်တော်ဆက်ဆံစုမယ်အလုပ်နေမယ်အလုပ်လုပ်ပြီးတော့ကျောင်းအဝေးတင်မယ်ကျွန်တော်တို့တက်ပြင်မယ်ဘာလို့လဲဆိုတော့အိမ်ရဲ့စီးပွားရေးရလည်းရှိသေးတယ်လေအားကြောင့်ကျွန်တော်စီးပွားရေးလည်းရှိုင်းနဲ့ကျွန်တော်ရဲ့တက်လန်းအတွက်လည်းကျွန်တော်ဝယ်လေးတစ်ခုကြားနေတဲ့အတွက်ကျွန်တော်အဝေးတင်တက်မယ်ဟုတ်ကဲ့ဟိုကကျွန်တော်ဒီတိုင်းကိုတက်လာတာ10နှစ်လောက်ရှိပါပြီခင်ဗျာ10နှစ်လောက်ရှိပါပြီကျောင်းမှပဲဒီကျောင်းဟိုစောကျောင်းမှပဲကျွန်တော်စာတင်ပြီးတော့ကြီးလာတယ်စာတင်ပြီးကြီးလာတော့တက္ကသိုလ်ဝင်ခွင့်ဟိုပြည်တွင်းဖြေရမှာဆိုတော့ကျွန်တော်စောအနေနဲ့ပြန်ပြီးတော့ဝင်ဖြေလိုက်တယ်အဲဒါကျွန်တော်ဒီနေ့အောင်တဲ့က ကလေးတွေရဲ့ပညာရေးတော့လည်းကျွန်တော်တစ်ဖက်တစ်လမ်းနေပြီးတော့ကျောင်းဆရာလုပ်နေတယ်။ကျွန်တော်ရဲ့ပညာရေးလည်းမနှောင့်နှေးအောင်ဆိုပြီးတော့နှစ်ဖက်မြားပြီးတော့အလုံးနှစ်ခုလုပ်ပြီးတော့ကျွန်တော်အောင်ဖြေနိုင်ခဲ့တာပေါ့
။ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း59ကျောင်းနဲ့ကျောင်းကွဲပေါင်း14ကျောင်းကကျောင်းသားကျောင်းသူပေါင်း 13,000 ကျော်ရှိရမှာမြန်မာအစိုးရစစ်ဆန်မွေးပွဲတွေကိုလွန်ခဲ့တဲ့၄နှစ်ခန့်ကစပြီးစတင်ဖြေဆိုခွင့်ရခဲ့ပါတယ်။အခုဆိုရင်ရွှေပြောင်းစာတင်ကျောင်းတွေကအောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာတက္ကသိုလ်တွေနဲ့မြန်မာပြည်တွင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင
်။ဒေါရရှင်များရှင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြက်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အာခတိလိုက်စားမှုတိုက်ဖျက်ရေးသမရဦးဝင်းမြင့်ကိုတိုင်တကြံနှစ်တကူမိကုံမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အေးအေးယူကန်တွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစုရလက်ထက်အာခတိလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြက်ချစားတဲ့လုပ်ရက်တွေအတွက်ဘယ်ကဏ္ဍဘယ်ဌာနတွေမှာအဓိကဖြေရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239238555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ ။ဒီကနေ့ညဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရာအများစုအနိုင်ရဖို့ရှိနိုင်ပေမဲ့တိုင်းရင်းသားဒေသတွေမှာတော့အကျိတ်အနယ်ရှင်ပြိုင်ရမယ့်အနေအထားရှိတယ်လို့လေ့လာသုံးသပ်သူတချို့ကပြောပါတယ်။တိုင်းရင်းသားပါတီတွေအနေနဲ့လည်းမိမိတို့ရဲ့မဲဆန္ဒနယ်မြေမှာအနိုင်ရနိုင်ရေးအစွမ်းကုန်ပြင်ဆင်နေကြပါတယ်။ကိုညံဝင်းအောင်စူးစီးတင်ပြထားပါတယ
်။နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲမှာလေ့လာနေတဲ့73နေရာစလုံးကို NLD ပါတီကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲမီဒီယာတွေကိုပြောကြားခဲ့တာပါ NLD အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်အောင်ဆန်းစုကြည်နဲ့ NLD အစိုးရအပေါ်လူထုရဲ့အားမလိုအားမရဖြစ်မှုတွေရှိလာတာကြောင့်လာမယ့်ဂျားပြတ်ရွေးကောက်ပွဲမှာ NLD ပါတီကနေရာအများစုမှာအနိုင်ရပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေကြတာပါဘယ်လိုပဲဆိုရင်မှုတွေရှိနေပါစေအောင်တော့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီပေါ်လူထုထောက်ခံမှုကတိတိတသာကြီးရော့ကျမသွားသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ
်အစိုးရအပေါ်မှာရောဒီအာဏာရပါတီပေါ်မှာရောပေါ့လေဒီစိတ်တိုင်းမကျမှုတွေရှိနေပေမဲ့လို့ပြည်သူလူထုအများစုရဲ့ပေါ့လေဒေါ်အောင်ဆန်းစုကြည်အပေါ်မှာထောက်ခံမှုကတော့ဟိုရွေးကောက်ပွဲမှာရှုံးတော့အောင်တော့မကျသွားသေးဘူးလို့ကျွန်တော်ကမြင်တယ်ဒီတိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြန်နိုင်ရဖို့လားလာများတယ်လို့မြင်တယ
်။လာမယ့်ဂျားပြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာ NLD ပါတီအဓိကရင်ဆိုင်ရှင်ပြန်ရမှာက SNLD ကြားကောင်းရှမ်းပါတီနဲ့ကချင်ပြည်နယ်ကတပ်ပေါင်းစုပါတီကြီးပဲဖြစ်ပါတယ်။ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတော့ရှမ်းပြည်နယ်လဲချနဲ့မန္တလေးတိုင်းကရှမ်းရည်ရဝန်ကြီးနေရာတွေအတွက်အဓိကအကျိတ်နဲ့ရှင်ပြန်သွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဆိုင်းကျော်ညွန့်ကပြောပါတယ
်ရှမ်းပြည်နယ်မှာကတော့ဒီလဲချမြို့နယ်ဇီတုမဲဆန္ဒနယ်ပေါ့အဲ့ဒါကအရင်တုန်းကကျွန်တော်တို့ SNLB ကိုဆက်လဲသုံးတော့အဲ့ဒီနေရာလစ်လက်တယ်နောက်ပြီးတော့မန္တလေးတိုင်းမှာရှိတဲ့ရှမ်းရင်းရဝန်ကြီးမဲဆန္ဒနယ်ပေါ့အဲ့ဒီမှာကျတော့ NLB ရဲ့ကိုဆက်လဲသုံးတော့ဒီနေရာကတော့ရှမ်းနဲ့တက်ဆိုင်တဲ့နေရာပေါ့ဗျာအဲ့တော့ကျွန်တော်တို့ SNLB အနေနဲ့ကဒီနေရာလုံးမှာဝင်ကြိုင်တော့ဖို့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့လူအပိတကတော့မရွေးရသေးပါဘူ
း NLD ပါတီကအခြားဒေသတွေမှာအနိုင်ရဖို့များပေမဲ့တိုင်းသားဒေသတွေမှာတော့တိုင်းသားပါတီတွေကအလားအလာပိုကောင်းနေတယ်လို့ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်ဥပမာဟိုရှမ်းပြည်နယ်ကကျွန်တော်တို့လဲချမဲဆန္ဒနယ်မှာဆိုရင်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီကပဲပြန်ပြီးအနိုင်ရဖို့အလားအလာများတယ်ဒါပေမဲ့ကျွန်တော်တို့မန်လေးတိုင်းဒေသကြီးပေါ့လေရှမ်းတိုင်းသားကြီးအဝင်ကြီးနေရာအရှိပြိုင်မှုပါတော့ကြားကောင်းပါတီနဲ့ဒီ NLD ပါတီသားမှာတော်တော်လေးကိုအကျိတ်နဲ့ဖြစ်နိုင်တယ်လို့မြင်တယ်။အဲနောက်အလားတူပေါ့လေဒီကချင်ပြည်နယ်ကျွန်တော်တို့အမျိုးသားလွတ်တော်ကိုယ်စားလှယ်တနေရာရင်းလက်တဲ့နေရာမှာလည်းပဲ ကချင်တိုင်းသားပါတီနဲ့အကျင့်နဲ့ရှင်ပြန်ရမယ်အနေအထားမျိုးရှိတယ်လို့မြင်တယ်။စကိုင်းတိုင်းတမူးမဲဆန္ဒနဲ့နောက်ပြီးတော့ဒီချင်းပြည်နယ်ကံပက်နဲ့မဲဆန္ဒနယ်ဒီမှာလည်းပဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အကျင့်နဲ့ရှင်ပြန်ရဖို့လားလာများတယ်လို့မြင်တယ်။
တိုင်းသားဒေသတွေမှာ SNLD ပါတီကအရင်ကလည်းအနိုင်ရခဲ့ဘူးတာကြောင့်ဒီတစ်ကြိမ်လစ်လက်သွားတဲ့နေရာတွေမှာလည်းပြန်လည်အနိုင်ရလိမ့်မယ်လို့မျှော်လင့်တာကြောင့် SNLD ပါတီပြောခွင့်ရဆိုင်းကျော်ညွန့်ကပြောပါတယ်
။စီယောင်းရေးကစနောက်ပြီးတော့အကုန်လုံးအတက်နိုင်ဆုံးကျူးစားရမယ်ပေါ့ဗျာ။ဒါကကျွန်တော်တို့ရှုံးလို့လည်းမဖြစ်ဘူးလေ။နှစ်ခုကကျွန်တော်တို့နိုင်ထားတဲ့နေရာတော့ကျွန်တော်တို့ရှုံးနေဆိုရင်တော့ကြောက်စရာဖြစ်မှာပေါ့ဗျာ။ဒီမန္တလေးမှာရှိတဲ့တိုင်းမန္တလေးတိုင်းကဟိုရှမ်းရေးရနေရာကလည်းပြီးခဲ့တဲ့အချင်းချင်းမှာကျွန်တော်တို့ကဒုတိယနေရာလိုက်တယ်ပြီးခဲ့တဲ့အချင်းချင်းမှာဆုံးသွားတဲ့တယောက်ကလည်းတကယ်တမ်းရှမ်းလူမျိုးမဟုတ်ဘဲနဲ့ပုံမှန်လူမျိုးစစ်စစ်ကနေပြီးတော့ရှမ်းရေးရဝင်ကြီးကိုပြိုင်ထားတယ်ဆိုတော့ကကျွန်တော်တို့အမှုတွေဘာတွေတောင်မှဆွဲလိုက်သေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့မနိုင်ဘူးပေါ့အဲ့တော့ဒီမန်လေးတိုင်းမဲဆန္ဒနယ်ကိုလည်းကျွန်တော်တို့ကဟိုအင်ဒါအားတိုက်ထုတ်သွားဖို့ရှိပါတယ
်လာမယ့်နိုဝင်ဘာကြားပြရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်မတူပီတမူးအုတ်တွင်းတပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းသားရေးရဝန်ကြီးနေရာတွေအတွက်ဝင်ပြန်ကြရမှာဖြစ်ပါတယ်ပြီးခဲ့တဲ့2019 EP လမှာကျင်းပခဲ့တဲ့ဂျားပြရွေးကောက်ပွဲမှာတုန်းကလည်းလစ်လက်မဲဆန္ဒနယ်မြေ19နေရာရှိခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က600နဲ့အများဆုံးအနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေပြီးပြီးချင်းဒီထုတ်လွှင့်ပေးမယ့်အစီအစဉ်တွေညပိုင်းအစီအစဉ်မှာတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်မယ့်အစီအစဉ်မှာမြန်မာတခွင်အစီအစဉ်သတင်းနောက်မဆုအစီအစဉ်နဲ့ဓာတ်ရလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒီစနေအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကတလဲပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားမှာဒုတိယအာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဖော်ပြပြောဆိုခံရတဲ့ဗိုလ်ချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ပီရိုသမ္မတရုံးကမှာမနေ့တောက်ကြနေကမိနစ်80ကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာဇွန်လ10ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ပီရိုတောင်ဖက်မြက်ခင်းပြင်မှာသတင်းထောက်တွေကိုကြေညာခဲ့ပါတယ်။ပိုင်နဲ့နယ်မြေအငင်းပွားနေကြတဲ့တောင်တုပ်ပင်လယ်ဒဲကျွန်းတွေပေါ်မှာတရုတ်နိုင်ငံဘက်ကစီးရဲအင်အားတိုးချဲ့လာတဲ့လုပ်ရက်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဝေဖန်လိုက်သလိုလက်တလော့တပ်ဆင်လိုက်တဲ့လက်နက်တွေဟာဘေးပတ်ဝန်းကျင်နိုင်ငံတွေကိုချင်းချောက်ဖို့ရည်ရွယ်ရင်းဖြစ်တယ်လို့လည်းပြောဆိုပါတယ်စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ဆိုင်ရာဆွေးနွေးပွဲအတွင်းဒီကနေ့မှပြောဆိုလိုက်တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးကြဖို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာညီလာခံမှာသတိပေးပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းသွားနိုင်တယ်လို့သတိပေးပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေစန္ဒအလျောက်ဌာနေပြန်လာမယ်ဆိုရင်အလုံးကိုပြန်လက်ခံဖို့မြန်မာဘက်ကဆန္ဒရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုတဲ့အကြောင်း Reuters သတင်းတရက်ကဖော်ပြပါတယ်စင်ကာပူမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
စနေညနေခင်းအတွက်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
်